တော်ရရှိမြတ်ခင်ဗျာနိုင်ငံတကာနိုင်ငံအစိုးရတည်းရဲ့လက်ပတ်ရတယ်ဆိုတာနိုင်ငံသူနိုင်ငံသားပြည်သူတွေရဲ့အခွင့်အရေးတွေနဲ့စီမံလုပ်ကိုင်ဆောင်ရွက်ကြရတာဖြစ်ပါတယ်အစိုးရတည်းရဲ့ဆောင်ရွက်စီမံလုပ်ကိုင်ပုံတွေတိုးတက်ကောင်းမွန်တာနဲ့အမျှနိုင်ငံရဲ့စီးပွားရေးလည်းကောင်းမွန်လာနိုင်ပြီးနိုင်ငံတွင်းကလူထုမှလည်းဝင်ငွေပုံမှုပြီးတော့တိုးတက်လာတဲ့အတွက်အစိုးရအတွက်လည်းအခွင့်အရေးပုံပြီးတော့တိုးတက်ရရှိတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြည်ထောင်ချီဆိုင်နိုင်ငံတကာလူမှုကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Oxfam အဖွဲ့ကမြန်မာနေနဲ့အခွန်ကောက်ခံရေးနဲ့ပြည်သူ့အသုံးစရိတ်ဟန်ချက်မျှအောင်ဆောင်ရွက်တင်ကြောင်းဒါမှသာဆင်းရဲချမ်းသာကွာဟမှုပို့ပြီးတော့ကျဉ်းကျောင်းသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဟာဓာတ်ရိုက်အခွန်မဟုတ်တဲ့တစ်စက္ကန့်အခွန်တွေပေါ်မှာပြီးခိုနေရတာဖြစ်တဲ့အတွက်အဲ့ဒီအခြေအနေဟာဆင်းရဲသားတွေအတွက်ပို့ပြီးတော့အထိနာနေရတယ်လို့မငြိမ်းမြတဲ့အခြေအနေတွေကိုပုံမဖန်တီးနေတယ်လို့ဖြစ်နေပြီးအခွန်ရရှိမှုရုံနဲ့လာကြောင်းလဲပညာရေးကျန်းမာရေးနဲ့လူမှုပို့တုံကြီးတွေအတွက်အင်ဒီဂျင်းထိုင်းနိုင်ငံလောက်ပဒုံဆိုးနိုင်ပဲဖြစ်နေရတယ်လို့အော်တိုဘားလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့ Oxfam ရဲ့2018ခုနှစ်စူဂျုံနိုင်မြင့်မငြိမ်းမြမှုရှော့ချရေးနှိမ့်မြောက်ဆောင်ရွက်မှုအခြေပြနိုင်ငံတကာညွှန်ကိမ့်မှာဖော်ပြထားပါတယ်။ Oxfam ရဲ့ညွှန်ကိမ့်ဟာနိုင်ငံတွေအနေနဲ့သူတို့ရဲ့မူဝါဒအကောင့်ထည့်ဖို့မှုအထူးသဖြင့်လူမှုဆိုင်ရာသုံးစွဲမှုအခွန်ကောက်ခံမှုအလို့သမားအခွင့်အရေးဆိုတဲ့ကဏ္ဍ၃ချက်မှာမငြိမ်းမြမှုတွေရောကောက်တက်တာလာစေဖို့အတွက်ရည်ရွယ်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Oxfam ရဲ့ညွှန်ကိမ့်အစီအစဉ်ဆံမှာမြန်မာနိုင်ငံကစီးရင်ရဲ့အောက်ခြေပိုင်းမှာရှိနေပါတယ်။စီးရမှာပါရှိတဲ့ကမ္ဘာနိုင်ငံပေါင်း158နိုင်ငံထဲမှာမြန်မာကအဆင့်138မှာရှိနေတာပါအဲ့ဒီစီးရမှာပါတဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်းနိုင်ငံပေါင်း23နိုင်ငံကိုကွက်ပြီးတော့ကြည့်ရင်လည်းမြန်မာကအဆင့်23မှာရှိနေပါတယ်အင်ဒီဂျင်းထိုင်းနိုင်ငံရဲ့ကမ္ဘာအဆင့်က84ဖြစ်ပြီးဒေသတွင်းအဆင့်က68နေရာမှာရှိနေတာပါအဲ့ဒါကြောင့်ဒီနှစ်2018ခုနှစ်ညွှန်ကိမ့်ကိုကြည့်မယ်ဆိုရင်အာရှဒေသနိုင်ငံတွေဟာကမ္ဘာအဆင့်မှာစီးရင်ရဲ့ထိပ်ဆုံး10နိုင်ငံနဲ့ဝင်မှုအသာထားစည်ရင်ရအောင်ဆုံးတတိယပိုင်းကနေမတက်နိုင်သေးတဲ့အနေအထားမှာရှိနေဆဲပဲဖြစ်နေပါတယ်။အာရှတလုံးကဆွေရတွေအများစုအနေနဲ့ကျမ်းမာရေးနဲ့လူမှုဖူလုံမှုကာကွယ်ရေးအသုံးစရိတ်အလို့သမားမူဝါဒအလို့သမားအခွင့်အရေးအနည်းဆုံးဒုက္ခအမျိုးသမီးအခွင့်အရေးစတဲ့ကဏ္ဍတွေမှာတိုးတက်မှုတွေပေါ်ပေါက်လာအောင်မစွမ်းဆောင်နိုင်ကြသေးဘူးလို့အစိုးရခန်းစားကဆိုပါတယ်။မြန်မာနိုင်ငံမှာတရားဝင်အခွင့်အရေးမှုက9.5%ရာခိုင်နှုန်းရှိပြီးထိုင်းက18.8%ရှိပါတယ်။အဲဒါကြောင့်မြန်မာဟာတရားဝင်အခွန်မဟုတ်တဲ့ဝင်ငွေ 17.2% ရာနှုန်းတော့အပေါ်မှာမိခိုနေရတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့တရားဝင်အခွန်တိုးပြီးတော့ကောက်ပြန်ရင်လည်းလူမှုမညီမျှမှုရှော့ချရေးကိုထိခိုက်သွားနိုင်ပြန်ပါတယ်။အဲဒါကြောင့်လည်းအော့စဖန်အဖွဲ့ရဲ့2018ခုနှစ်စူဂျုံနိုင်မြင့်မညီမျှမှုရှော့ချရေးနှိမ့်မြောက်ဆောင်ရွက်မှုအခြေပြနိုင်ငံတကာညွှန်ကိမ့်မှာမြန်မာကစီးရင်ရဲ့အောက်ဆုံးပိုင်းမှာရောက်ရှိနေရတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့ကဆန်ကုန်တယ်ဥတုမြင့်ကအခုလိုဆိုပါတယ်။လူငယ်စီပေါ်ကြီးလူငယ်ရှင်တူဖြစ်တဲ့ဥအောင်ကျော်ဆိုကလည်
းဒီလူပိုင်ကရရှိနေတာဆိုရတဲ့တရားမလာလို့ဖြစ်တာရှိပါတယ်။အခုမဟုတ်တဲ့ပုံစံမျိုးတော့သူရစီပေါ်ကြီးလူငယ်တွေကအမှတော်တို့စီပင်ဝိုင်းစီစီမှာဆိုစီပေါ်ကြီးလူငယ်ပုံစံမျိုးတွေမှာအဲကိုတို့ရောက်တဲ့ခုခံပြီးခံနေတာမျိုးကမျိုးရဟိုလူရတော့ခမတရားလူငယ်တရားမျှတမှုမျိုးရှိတော့ဘူး။ဒီနေ့တောင်မှရှိတယ်လည်းကြောင်မရှိရတဲ့တာချင်းချက်လာစအခြားသားတွေအားပေးနေဖြစ်နေဆိုဒီဗျမ်းမလာစနစ်ကြီးကိုပြန်ပြေဖို့အတွက်ခွန်ရဲ့ခံနေတာဖြစ်နေဆိုတော့ခွန်ရှိလာတဲ့ခါကျတကယ်တမ်းဒီလူတွေကခွန်ပေးလိုက်ပြီဆိုတာသူတို့ခွန်စနစ်ကြီးကတောက်မယ်အားလုံးပေးလာမယ်ဆိုတော့အစိုးရကိုတကယ်တမ်းချက်ကံပေးနေဆုံးတယ
်အောက်ဆောင်ဖွဲ့ကတော့အစိုးရတွေအနေနဲ့လူမှုအသုံးစရိတ်အခွန်အကောက်နဲ့လူသမားတွေရဲ့လုခနဲ့အကာအကွယ်ရရှိဆိုင်ရာကဏ္ဍတွေကိုပုံမှန်တိုးတက်အောင်ကြိုးပမ်းဆောင်ရွက်တဲ့အကြောင်းအဲ့ဒီအတွက်မညီမျှမှုတွေကြောင့်လည်းတော့အောင်အမျိုးသားအဆင့်စီမံကိန်းတည်းရချမှတ်ဆောင်ရွက်တင်ကြောင်းလူမှုဝန်ထမ်းလုပ်ငန်းတွေနဲ့လူမှုကာကွယ်ရေးတွေအတွက်တိုးမြှင့်ဆောင်ဆွဲဖို့လိုအပ်ကြောင်းအခွန်ဆိုင်ရာမူဝါဒတွေမှာလည်းလူသမားအခွင့်အရေးတွေအနည်းဆုံးဒုက္ခလန့်စားတဲ့အကာအကွယ်အစီအစဉ်တွေထည့်သွင်းချမှတ်ဆောင်ရွက်ဖို့အရေးကြီးကြောင်းတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အော့စဖန်ရဲ့စီရင်ထဲမှာတရုတ်ပြည်ရဲ့လူသမားဆိုင်ရာဘတ်ဂျက်နဲ့ချမှတ်ရေးဆိုင်ရာဝန်ဆောင်မှုတွေဟာအိန္ဒိယနိုင်ငံနဲ့နှစ်ဆချောသုံးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။အော့စဖန်ကထုတ်ပြန်တဲ့စီရင်ရဲ့ထိတ်ဆုံးဆင်နိုင်ငံတွေကကိုးနိုင်ငံကဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီးဂျပန်တနိုင်ငံပဲအာရှဒေသကဖြစ်ပါတယ်။နိုင်ငံတို့ရဲ့လူမှုအသုံးစရိတ်ကိုကြည့်မယ်ဆိုရင်လည်းအာရှဒေသတွင်းဆင်နိုင်ငံမှာထိုင်းကအဆင့်၄မှာရှိပြီးတောင်ကိုရီးယားနဲ့တရုတ်ရဲ့ရှေ့မှာရှိနေကြောင်းဖော်ပြထားပါတယ်ခင်ဗျာ။